စီရီမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မများသတင်းအောင်ပါရှင်။36ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်အစည်းအဝေးအတွင်းမှာကိုဗစ် -19 ကရောဂါရဲ့တရားမှုကြေကြေပြန့်ပြန့်ပေါ်ပေါက်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိစ္စကိုအဓိကထားဆွေးနွေးကြမှာပါ။ဒီကနေ့တင်းနယ်လာနေဂျနီဗာမှာစတင်ကျင်းပမယ့်အစည်းအဝေးအကြောင်းလီဆာရှလိန်သတင်းပေးပို့ထားပါတယ်ရှင်။လေးဘက်ကြကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးကိုကာယောဂအခြေအနေတွေကြောင့်ဗီဒီယိုကနေတဆင့်လာကျင်းပမှာဖြစ်ပါတယ်။ညီလာခံပထမ3ရက်မှာနိုင်ငံကောင်းဆောင်ကိုဦးပါဝင်တက်ရောက်မှာဖြစ်ပြီးနိုင်ငံပေါင်း130ကျော်ကပါဝင်ဆွေးနွေးမှာပါ။ဒီကနေ့တင်းနယ်လာနေမှာတော့ကာယောဂနဲ့ပတ်သက်လို့တည်ထောင်အထူးအစည်းအဝေးရှိပါတယ်။ဒီအစည်းအဝေးပွဲမှာကာယောဂနဲ့ဆက်နွယ်တက်ရောက်လာတဲ့လူမျိုးရင်းခွဲခြားမှုနဲ့လူချင်းချင်းခွဲခြားဆက်ဆံမှုတွေကိုဆွေးနွေးမှာဖြစ်ပါတယ်။အစိုးရတွေကအတိုက်အခံတွေကိုနှိမ်နှင်းမှုနဲ့အာဏာတည်မြဲဖို့လှုပ်ဆောင်တာမှာကာယောဂါကိုအကြောင်းပြချက်အနေနဲ့အသုံးချနေတဲ့ကိစ္စကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီအနေနဲ့လေ့လာဆန်းစစ်တင်တယ်လို့ကောင်စီအမှုဆောင်ညွှန်ကြားမှု Kenneth Roth ကပြောပါတယ်။ဥပမာအနေနဲ့ Hungary နိုင်ငံဝန်ကြီးချုပ် Viktor Orbán ကပါလီမန်မှာတရားဝင်ဥပဒေပြုတာကိုခွင့်မပြုဘဲသူ့အမိန့်အာဏာနဲ့အုပ်ချုပ်နေတာကိုသူကထောက်ပြပါတယ်။
Another example was, you know, the recent elections in Uganda, where
President Obama, တော်တော်များများကကံယောဂါကြောင့်ဆိုပြီးအကြောင်းပြခဲ့တာပ
ါအထူးစီဝေးမှာတည်တံပြည်တံချမှတ်တဲ့ကိစ္စကလေးတွေအခွင့်အရေးနဲ့မတန်ဆွမ်းသူတွေရဲ့အခွင့်အရေးတွေကိုလည်းအဓိကထားပြီးတော့ဆွေးနွေးဖို့ရှိပါတယ်ဒီအထဲမှာလူအခွင့်အရေးချိုးဖောက်နေတဲ့တိုင်းပြည်အတော်များများရဲ့အရေးကိစ္စတွေကိုလည်းသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ဒါအပြင်အခုလက်တလောမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့ကိစ္စလူအခွင့်အရေးကိုဇက်တိုက်ချိုးဖောက်နေတဲ့ဘယ်လာရုစ်ဗင်နီဇွဲလားအီရန်ကွန်ဂိုတမရနိုင်ငံပါရမ်ဂျီနဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့အရေးတွေကိုလည်းပါဝင်ဆွေးနွေးမှာပါလူခွင့်ရေးကောင်စီကိုအမေရိကန်ကပြန်လည်ဝင်ရောက်ဖို့ဆုံးဖြတ်ခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုလည်းကုလသမဂ္ဂနဲ့လူခွင့်ရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်၃နှစ်နီးပါးကြာကောင်စီကနှုတ်ထွက်ထားခဲ့တဲ့အမေရိကန်အနေနဲ့ကမ္ဘာစင်မြင်မှာအခြေခံလူအခွင့်အရေးတွေနဲ့တရားဥပဒေစိုးမိုးရေးညှင့်တင်မှုသူ့အင်အားကိုအသုံးပြုလို့နေလို့လေလူအခွင့်အရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်ရှင်။